မင်္ဂလာညနေခင်းပါတော်တာရှင်များရှင်2018ခုနှစ်မတ်လ21ရက်ဗုဒ္ဓဟူးနေ့ညနေခင်းဗီဒီယိုစီစဉ်နေကိုမိတ်ခင်ပြန်စုမြို့တော်ဝါရှင်တန်ဒီစီကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုံးလွှင့်ပေးနေပါတယ်စမိုင်းအီတန်စမဒီညနေခင်းတော်စီစဉ်နေကိုတင်ဆက်ပေးတော့မှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့သမရဦးထင်ကျော်ယာယူကအနားယူလိုက်ကြောင်းကြေညာလိုက်တယ်လို့ဒီကနေ့မှပဲပြည်သူ့လွှတ်တော်ဦးထောက်ဦးဝင်းမြင့်နဲ့နှုတ်ထွက်သွားပါတယ်။ American ပြည်သူ Texas ပြည်နယ်မှာဇက်တိုက်ဆိုသလိုကြုံနေရတဲ့ဘုံပေါက်ကွဲမှုတွေအတွက်တန်တရားရှိသူကိုအာဏာပိုင်တွေအသိမိပါတယ်။ဒီလိုထိတ်တန့်ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမြင့်နဲ့တူကြေညာပေးသွားမှာပါ
။ကောင်းပါပြီကိုအောင်လေးဦးရေ။တော်တော်ရှင်များရှင်နိုင်ငံတော်သမရဦးထင်ကျော်ယာယူကနေနှုတ်ထွက်ကြောင်းဒီမနက်မှပဲကြေညာလိုက်ပါတယ်
။ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်တာမွေမဲဆန္ဒနယ်ကလွတ်တော်ဥက္ကဋ္ဌတာဝန်မှနှုတ်ထွက်ကြောင်း
2000တော်သမားနှုတ်ထွက်ကြောင်းသတင်းထုတ်ပြန်ပြီးမကြာခင်ပါပဲပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်လည်းနှုတ်ထွက်သွားတဲ့အကြောင်းကိုပြည်သူ့လွတ်တော်ဒုက္ခဦးတီခုံမြင့်ကအခုလိုကြေညာလိုက်တာလည်းဖြစ်ပါတယ်မကြာခင်မှာပြည်စုံနာဆင်ကြမှာပါဒါပြင်အများကြီးကျန်နေသေးတဲ့ထောင်ထဲမှာအကြာကြီးထိမ့်သိမ့်ခံရတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့သတင်းကိုလည်းတင်ဆက်ပေးကြပါတယ်အခုရင်ဆုံးတော့ထိတဲ့ရသတင်းတွေကိုကိုအောင်လင်းဦးနဲ့ကိုဝင်းမြင့်တို့ကကြေညာပေးသွားပါမယ်ရှင်
မြန်မာသမ္မတဦးတင်ကျော်ယာယူကအနားယူလိုက်ကြောင်းဒီကနေ့ပဲကြေညာလိုက်ပါတယ်။တာဝန်ကအနားယူမှာဖြစ်ကြောင်းသမ္မတရုပ်ကြေညာချက်ကဖော်ပြခဲ့ပေမယ့်မချသေးရင်လာရီကကျမ်းမာရေးကြောင့်ပြပတ်မှာစစ်ကူသမှုခံယူခဲ့ရတဲ့သမ္မတဦးတင်ကျော်အနားယူသွားတဲ့အကြောင်းရင်းကိုတော့တိတိကျကျပြောမသွားပါဘူး။လင်းလက်သွားတဲ့သမ္မတနေရာမှာတော့တက်တလုံးမှာဒုတိယသမ္မတဦးမြင့်ဆွေတာဝန်ယူမှာပါ။သမ္မတယာယူနေရာကိုအလွတ်လွတ်ရဲ့ခုနှစ်ရက်အတွင်းအစထုတ်ခန့်ရသွားမှာဖြစ်ကြောင်းလည်းသမ္မတရုပ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သမ္မတဦးတင်ကျော်တာဝန်ကအနားယူရောင်ကြေညာခဲ့တဲ့တနေ့ထဲမှာပဲပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကလည်းနှုတ်ထွက်ကြောင်းကြေညာခဲ့တာပါတက္ကဥထဦးဝင်းမြင့်တို့သမ္မတဦးတင်ကျော်နေရာမှာအစားထုတ်မှဖြစ်ကြောင်းလဲအနာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြောင်းဝင်ရသူမုံရအောင်ရှင်ကိုကုကပီဝက်တာတရင်ကဖော်ပြပါတယ်ဦးဝင်းမြင့်ဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီစတင်ထူထောင်စဉ်ကစလို့ပါတီတာဝန်တွေကိုထမ်းဆောင်ခဲ့ပြီးပါတီခေါင်းဆောင်ဒေါ်ဆတ်စုကြည်ရဲ့ယုံကြည်စိတ်ချမှုရရှိထားသူတူဖြစ်တယ်လို့လည်းဆိုပါတယ်2015ခုနှစ်ရွေးကောက်ပွဲမှာ NLD ပါတီတခဲနဲ့အနိုင်ရခဲ့ပေမဲ့2018ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရနိုင်ငံခြားသားနဲ့ဆွေမျိုးတော်ဆက်သူဖြစ်ဒေါ်ဆတ်စုကြည်ဟာသမ္မတတာဝန်ယူခွင့်ရှိတဲ့အတွက်အသက်82နှစ်အရွယ်ဦးတင်ကျော်ကိုသမ္မတအဖြစ်ခံခဲ့တာပါနိုင်ငံခြားရေးဝန်ကြီးဖြစ်အစိုးရမှတာဝန်ယူခဲ့တဲ့ဒေါ်ဆတ်စုကြည်ကိုယ်တိုင်ကတော့နောက်ပိုင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်နေပါတာဝန်ယူခဲ့ပြီးအစိုးရကိုဦးဆောင်နေတာဖြစ်ပါတယ
် Texas ပြည်နယ်မှာလူသေးကြီးရှိခဲ့တဲ့ပါဆယ်ဘုံးတွေတောက်လျှောက်ထောင်ခဲ့သူဖြစ်တန်တရားရှိထားသူဟာဒီနေ့ပဲသူ့ကားထဲမှာသူ့ကိုယ်သူဘုံခွဲအသေးစီရင်သွားခဲ့ပါတယ်အဝေးထိပ်လမ်းမပေါ်မှာအသက်24နှစ်အရွယ်လူပြည်အမျိုးသားဒီတန်တရားရှိသူမောင်းတဲ့ကားကိုရဲကားနဲ့နောက်ကလိုက်ခဲ့ရမှာဒီတန်တရားရှိထားသူကစနစ်တန်ကိုဖြုတ်လိုက်ပြီးအခုလိုအဆုံးစီရင်လိုက်ကြလို့ရဲတွေကဆိုပါတယ်အော့စတင်မျိုးရဲချုပ်ဘရိုင်ယန်မန်လီကဒီတန်တရားရှိထားသူကိုမနေ့နှောင်းပိုင်းနဲ့ဒီနေ့မနက်ပိုင်းမှာပို့သတိထားမိခဲ့ပြီးသူ့ကားရပ်ထားတာကိုလည်းအော့စတင်မျိုးမြောက်ဖက်နာလီကဟိုတယ်တစ်ခုမှာတွေ့လိုက်တဲ့အချိန်မှာပဲသူကကောင်းမောင်းထွက်ပြေးခဲ့တာဖြစ်တယ်လို့ဆိုပါတယ်။ရဲချုပ်မန်လီကဆက်ပြီးအခုစီရင်သွားတဲ့သူဟာအော့စတင်မျိုးရဲ့မတ်လ2ရက်ကနေစပြီးဘုံငါလုံးစက်တိုက်ထောင်ခဲ့သူလို့ FBI Federal စုံစမ်းရေးဘျူရိုနဲ့အရက်ဈေးရွက်ကြီးတနက်ဖောက်ခွဲပစ္စည်းဆိုင်ရာဘျူရိုအဖွဲ့တွေပါတဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကယုံကြည်ထားတယ်လို့ထုတ်ပြောခဲ့ပါတယ်။လူနှုတ်တည်ဆုံးခဲ့ပြီးနောက်၄ဦးတရားတွေရသားခဲ့တဲ့ဒီဘုံခွဲတိုက်ခိုက်မှုတွေကိုသူ့အနေနဲ့ဘာရွေချက်နဲ့လုပ်ခဲ့တယ်ဆိုတာကိုတော့အခုချိန်ထိမသိရသေးဘူးလို့ရဲချုပ်မန်လီကဆက်ပြောခဲ့ပါတယ်။တကယ်တော့ရဲရရှိသူတန်ရခဲ့တဲ့ဒီအသေးခံစီရင်မှုအပြီးမချလေးခင်မှာပဲသမ္မတထရမ့်ကလည်းအော့စတင်ကတန်ရရှိထားတဲ့ဘုံခွဲသမားတည်သွားပြီးဥပဒေထိန်းချုပ်ရေးအဖွဲ့တွေနဲ့ပါဝင်ကင်တွယ်ခဲ့သူအားလုံးထူးထူးကျွတ်ကျွတ်တာဝန်ကျေးခဲ့တယ်လို့ Twitter Internet ဆာမင်းနဲ့ကနေချီးကျူးလိုက်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာဒီကနေ့ဖြစ်ပွားခဲ့တဲ့အထက်ခံဘုံခွဲတိုက်ခိုက်မှုကြောင့်လူပေါင်း26ဦးထပ်မံနေတည်ဆုံးပြီးအများအပြားဒဏ်ရာတွေရသွားပါတယ်။ပါရှန်နစ်တကူဘိုးတော်နဲ့ဆက်နွယ်ပြီးရှီယာမွတ်စလင်အများအပြားမြို့တော်မှာစုဝေးနေခြင်းပောက်ကွဲမှုဖြစ်ခဲ့တာလို့လည်းကိုရန်တွေ့သူတွေနဲ့တာဝန်ရှိသူတွေကပြောပါတယ်။တည်ဆုံးသူတွေမှာအများစုကအရက်သားတွေဖြစ်ပြီးတည်ဆုံးသူရေထွက်လာလဲပို့တိုးလာနိုင်တယ်လို့ခန့်မှန်းနေကြပါတယ်။ISIS စစ်တပ်တို့အဖွဲ့ကတော့တက်ခတ်မှုကသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာခဲ့တာပါ။မချရင်လာယူတွင်မှလည်းရှီယာမွတ်စလင်ဝတ်ပြုရာနေရာတွေနဲ့ကာဘူးမြို့ကလူစုလူဝေးနေရာတွေကို ISIS အစိုးရကပြစ်မှတ်ထားတက်ခတ်ခဲ့ဘူးသူတို့တာလီဘန်စစ်တပ်တွေကတော့မြို့တော်မှာအသေးခံဘုံးခွဲတက်ခတ်လို့ရှိကြပါတယ
်။နိုင်ဂျီးရီးယားနိုင်ငံမှာပြီးခဲ့တဲ့လတည်းပြန်ပြီးဆွဲသွားတဲ့ကျောင်းသူ130နဲ့86ယောက်ကိုဘိုကိုဟာရမ်စစ်သွေးကြွတွေကပြန်လွှတ်ပေးလိုက်ကြအောင်ပြန်ကြားရေးဝန်ကြီးကဒီနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ်။ကျင်းနေတဲ့နိုင်ငံတချို့ရဲ့အကူအညီနဲ့ဆက်သွယ်ညှိနှိုင်းရမှာကျောင်းသူတွေပြန်လွတ်မြောက်လာခဲ့တာဖြစ်ပြီးကျူးပန်းမှုတွေကမပြီးဆုံးသေးကြောင်းကိုလည်းနိုင်ဂျီးရီးယားပြန်ချိုင်ဝန်ကြီးလိုင်းမိုဟာမက်ကပြောခဲ့ပါတယ်။အရှေ့မြောက်ဘက်ဒေသက Dapchi Mugu, Kaku Zine Yalade Situjariha, John Rigu, Target B, Pianta Target, John Dida Kandriga Subare, Chen John Ria Chin in a Pataluro, Shinshin Limatia de Bau. Now time Pina is Nigu Lemakane, Boko Haram Situja Poya, Natosangagunit Temawe, IS Islamic Situjarigu, the Sakan Jinia Tabi, Southern John Rigu, Takemudi, Satisu, Lokerawa, Longele Line Laudonga. Chibok Jiwaga, Sauni, Chaudu, Nia Kondasana Chagu, Jambisa, Pansi Dore Tole, Kabata Wan, don't know that deep, Chikke Puvarek.
You American, then, Yeniban, Namavada, Sizinago, Yeni Tama Gorgani, Yeni Konamaiti, Lightomida Sakon, Kilohat, Dekon Tauchitunya, Lightomida Sako, Kilohat, Tinga Tangane.
ဒီမေကန်တန်မြန်မာဝိုင်းစီစဉ်ရဲ့ပုံထုံးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြည့်ညာနေပါတယ်။စီးရဲနိုင်ငံမှာနျူကလ িয়ার ဆက်နွယ်ပေါ်တပ်ပုံတွေကိုလည်းပြသခဲ့တာပါ။စီးရဲနိုင်ငံကတော့တက်ခက်ခံရတဲ့နေရာနျူကလ িয়ার ဆေးရုံမဟုတ်တဲ့အကြောင်းငြင်းဆန်ထားပါတယ်။ကုလသမဂ္ဂရဲ့နိုင်ငံတကာအမျိုးမျိုးဆိုင်ရာအေဂျင်စီ IAEA
ကတော့နျူကလ িয়ার ဆေးရုံတစ်ခုကိုအစ်စရေးကတက်ခတ်ခဲ့ဦးပါတယ်။မချင်းကလာပြီမှာလဲစီးရီးယားနိုင်ငံတွင်းမှာလေကြောင်းစစ်စင်ရေးအများပြားဆင်နွှဲခဲ့ပြီးလက်မနက်ငယ်ကဟက်ဆူလာစစ်သွေးကြောင်တွေထက်အထောက်ပံ့နေမရအောင်ဟန်တာကိုအစ်စရေးကရည်ရွယ်တက်ခတ်ပုံရတယ်လို့လည်းအများကယူဆထားပါဒီတိုက်ခိုက်မှုနှစ်ပတ်သက်လို့အစ်စရေးစစ်တပ်ဖက်ကတစုံတရာမှတ်ချက်ပေးပြောဆိုလာမျိုးတော့မရှိပါဘူး ပျက်စီးကနေအလောင်း20ကိုလည်းဆွဲယူထုံနေကြပါတယ်။တကယ်တော့အရင်တပုံတွေထိန်းချုပ်ထားခဲ့တဲ့ဒီဒမတ်စကတ်မြို့စင်ကြီးဘုံကအရှိကူတာမြို့နေရာအလုံးနီးပါးကိုစီးရီးယားဆွေးရဘက်ကမချခင်ကပဲပြန်သိမ်းယူနိုင်ခဲ့ပြီးမှ IS အကြမ်းဖက်အဖွဲ့အပါအဝင်တပုံအဖွဲ့၃ဖွဲ့က ထိန်းချုပ်နိုင်တဲ့နေရာကအခုနည်းနည်းလေးပဲကျန်ပါတော့တယ်။ရုရှားကြောထောက်နောက်ခံပေးလာတဲ့စီးရီးယားဆွေးရရဲ့ဒီနယ်မြေပြန်သိမ်းယူတဲ့ပြင်းထန်တဲ့ထိုးစစ်တွေထဲမှာအရသာပေါင်း1400ကျော်တည်ဆုံးခဲ့ရပြီးထောင်ကနန်းတွင်လည်းခြေလေလူပေါင်းများစွာလည်းသူတို့အိမ်တွေကနေထွက်ပြေးဒုက္ခရောက်ခဲ့ကြပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုရှိတဲ့ချန်မဲလန်ပြည်နယ်ကထက်တန်းကျောင်းတစ်ကျောင်းမှာမနေ့ကကျောင်းသားတူရဲ့ပြစ်ခတ်မှုကြောင့်ကျောင်းသားနှစ်ယောက်တန်းရသွားပါတယ်။ပြောင်းလို့ဇနန်းနဲ့ပြစ်ခတ်ခဲ့တဲ့ကျောင်းသားကတော့လူရုံးရာရှိနဲ့ထိတ်တက်ရင်ဆိုင်ပြစ်ခတ်ရာကတည်ဆုံသွားခဲ့တာပါ။မိဘတွေစိုးရိမ်ကြီးနဲ့ပြေးလွှာရောက်သွားကြတဲ့ဝါရှင်တန် DC တောင်ဘက်ကီလိုမီတာ100လောက်အကွာမှာရှိတဲ့ St. Mary's KI Great Mills ထက်တန်းကျောင်းကပြစ်ခတ်မှုမှာတော့အသက်18နှစ်အရွယ် Austin White Rollins လက်ချက်ကြောင့်အသက်16နှစ်အရွယ်ကျောင်းသူတူအပြင်းထန်တန်းရခဲ့တယ်လို့အသက်16နှစ်အရွယ်ကျောင်းသားတူလည်းတန်းရရှိသွားပါတယ်။ပြစ်ခတ်မှုကျွလွန်သူကျောင်းသားကတန်းရပြင်းထန်ရသွားခဲ့တဲ့ကျောင်းသူနဲ့အရင်ကပတ်သက်ခဲ့ဘူးသူတူဖြစ်ပေမဲ့ပြစ်ခတ်ခဲ့တဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးကြောင်းလဲအာနာမန်ကပြောပါတယ်။ကျောင်းသူတယောက်ကတော့လူမှုကွန်ရက်ပေါ်ကနေချင်းချောက်ပူလာရရှိခဲ့ပေမဲ့လည်းအခုလိုချင်းတွေဖြစ်လာလိမ့်မယ်လို့မျှော်လင့်မထားတဲ့အကြောင်း VOE ကိုပြောခဲ့ပါတယ်။ကျောင်းသားမိဘတွေကတော့ငင်းငင်းချင်းချင်းပညာသင်ကြားနေကြတဲ့ပြည်မဲ့လူငယ်တွေတည်ချေထိခိုက်နေကြတဲ့ဖြစ်တွေကိုဟန်ထားနိုင်အောင်ရွေးကောက်ခံအာနာမန်ကကြိုးပမ်းကြဖို့တိုက်တွန်းမှုတွေလည်းဖော်ပေါ်နေတာပါ။ဖေဖော်ဝါရီလ14ရက်နေ့ကအ အမေရိကန်တောင်ပိုင်းဖလော်ရီဒါပြည်နယ်ပတ်ကလန်မြို့ကမက်ချယ်ရီစတိုးမန်ဒေါက်ဂလတ်စ်အထက်တန်းကျောင်းမှာကျောင်းသားအုပ်တယောက်ရဲ့ပြစ်ခတ်မှုကြောင့်လူ18ယောက်သေဆုံးသွားခဲ့တဲ့ဖြစ်ရပ်ကြောင်းစာတင်ကျောင်းတွေကပြစ်ခတ်မှုတွေကိုတနင်္ဂနွေလုံးကအာရုံစိုက်လာနေကြတာပါဖလော်ရီဒါပြည်နယ်ကပြစ်ခတ်မှုကြောင့်နိုင်ငံနဲ့မှာကျောင်းသားတွေရဲ့ဆန္ဒပြပွဲတွေလည်းပေါ်ပေါက်လာခဲ့တယ်လို့တနက်ကန်ဆောင်ဝင်ပုံမိုတင်းချက်ဖို့တောင်းဆိုမှုတွေလည်းဖတ်ပေါ်လာပါတယ်တနက်ရောင်းချမှုကန့်သတ်ဖို့နဲ့စာတင်ကျောင်းတွေမှာဘေးကင်းလုံခြုံရေးတောင်းဆိုဖို့ဒီသတင်းပတ်ကုန်မှာလည်းဝါရှင်တန်မှာကျောင်းသားထောင်နဲ့ချီဆန္ဒပြဖို့စီစဉ်ထားကြပါတယ်
ဖိလစ်ပိုင်နိုင်ငံမှာတော့ဘတ်စကာတစီကျောင်းနယ်ကြီးတဲ့လမ်းချော်ကျသွားတာမျိုးလူပေါင်း19ဦးသေဆုံးခဲ့ပြီးနောက်ထပ်အနည်းဆုံး18ဦးဒဏ်ရာတွေရသွားခဲ့ပါတယ်။ဖိလစ်ပိုင်မြို့တော်မနီလာတောင်ဘက်ပိုင်းက Occidental Mindoro ပြည်နယ်အတွင်းလမ်းပြင်နေစဲတောင်ဆင်းလမ်းမှာတောင်ဆောင်လမ်းဘေးအကာရံတွေကိုဝင်တိုက်ပြီးမနီညဘက်ပိုင်းကပေ90မြင့်တဲ့ကြောက်ထဲဒီခီးတဲ့တင်ဘတ်စကာအခုလိုထိုးကျသွားခဲ့တာပါ။မနီလာကိုဥတီမောင်းလာတဲ့ဒီဘတ်စ်ကကြောက်တဲ့ချော်ချခဲ့မှုကြောင့်တိတ်ဆုံးသူတွေထဲမှာကားဒရိုင်ဘာလည်းပါသွားပြီးဒဏ်ရာရသူအများစုကတော့ကလေးတွေဖြစ်တယ်လို့ရဲတွေကထုတ်ပြောခဲ့ပါတယ်။ကားဆက်ပစ္စည်းတစ်ခုခုပြတ်လို့ဒရိုင်ဘာအနေနဲ့အခုလိုအချိန်မထိနိုင်ပဲကြောက်ကမ်းပါတဲ့ကြာသွားတာဟုတ်မဟုတ်ကိုတော့ဆက်လက်စုံစမ်းနေကြပါတယ်။တကယ်တော့လမ်းစည်းကမ်းရေစည်းကမ်းအားနေပြီးဒီစည်းကမ်းချိုးဖောက်သူတွေကိုရဲယူမှုလည်းအားနေကကားဟောင်းတွေအများကြီးဆက်သုံးနေပြီးကားတိုက်မှုကြောင့်တိတ်ဆုံးသူများလည်းရှိတဲ့ဖိလစ်ပိုင်နိုင်ငံမှာရေစည်းကမ်းထိန်းချုပ်ရေးအဖွဲ့ကတော့အခုဘတ်စ်ကားလိုင်းကဘတ်စ်ကား၁၀စီးကိုတလကြာမောင်းနေခွင့်ရပ်ဆိုင်ထားပါတယ်ခင်ဗျ။
ကွန်လုံးနဲ့ကဝင်းမင်းတို့ကသတင်းတွေကိုကြီးညာပေးခဲ့ကြပါပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့နိုင်ငံတော်သမ္မတအပြောင်းလဲကမြန်မာနိုင်ငံရေးပေါ်ဘလို့တက်ရောက်နိုင်တယ်လို့ဆွဲသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်နိုင်ငံတော်သမ္မတဦးထင်ကျော်ဟာလက်ရှိအလုပ်တာဝန်ကနေအနားယူလိုတာကြောင့်သမ္မတရာထူးကနေနှုတ်ထွက်ကြောင်းဒီကနေ့မနက်မှာပဲနိုင်ငံတော်သမ္မတရုံးကနေထုတ်ပြန်ကြေညာလိုက်ပါတယ်ဒီသူတွေကြားမှာသမ္မတအသည်ဘယ်သူဆက်ခံမလဲဆိုတာကိုစိတ်ဝင်စားနေချိန်မှာပဲပြည်အောင်စုလွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကလက်ရှိတာဝန်ကနေနှုတ်ထွက်ကြောင်းထွက်ပေါ်လာပါတယ်နိုင်ငံရေးလှိလာသူတွေကတော့ဦးဝင်းမြင့်ဟာသမ္မတဖြစ်လာပွဲရှိကြောင်းသုံးသပ်ကြပြီးတော့ဒီပြောင်းလဲဟာမြန်မာနိုင်ငံရေးဘယ်လိုတက်ရောက်မှုတွေရှိလာနိုင်ပါသလဲအပြည့်စုံကိုတော့ View မြန်မာပိုင်းသတင်းတောက်ကုမှုစောကတင်ဆက်ထားပါတယ်
ဟုတ်ကဲ့ကာလာအတော်ကြာကလေးကကျမရေယူရင်းတယ်လို့သတင်းတွေထွက်ပေါ်ခဲ့တဲ့နိုင်ငံတော်သမ္မတဦးထင်ကျော်ဟာဒီကနေ့မနက်မှာပဲနှုတ်ထွက်လိုက်တာဖြစ်ပါတယ်ဦးထင်ကျော်နှုတ်ထွက်ကြောင်းကိုသမ္မတရုံးကထုတ်ပြန်ရမှာလက်ရှိအလုပ်တာဝန်ကအနားယူလိုတာကြောင့်လို့ဖော်ပြပြီးဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 83 ပုံမှန်ကွဲခအရလစ်လက်သွားတဲ့နိုင်ငံတော်သမ္မတရာထူးကိုအလုပ်လုပ်ရက်9ရက်အတွင်းဖြည့်ဆွတ်နိုင်ရေးအတွက်လည်းဆက်လက်ဆောင်ရွက်သွားမယ်လို့ထုတ်ပြန်ထားပါတယ်နိုင်ငံတော်သမ္မတနှုတ်ထွက်ကြောင်းသတင်းထုတ်ပြန်ပြီးမကြာခင်မှာပဲလက်ရှိကျင်းပနေတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာပြည်သူ့လွှတ်တော်ဒုဥက္ကဋ္ဌဦးတီခွန်မြတ်ကပြည်သူ့လွှတ်တော်ဥက္ကဋ္ဌနှုတ်ထွက်ကြောင်းကိုအခုလိုကြေညာခဲ့ပါတယ
်လွှတ်တော်ကိုယ်စားလှယ်များခင်ဗျာဒီနေ့အစည်းအဝေးမှာလွှတ်တော်ကိုယ်စားလှယ်များကိုအတိအပြည့်ရရှိပါတယ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်တာမွေမဲဆန္ဒနယ်ကလွှတ်တော်ဥက္ကဋ္ဌတာဝန်မှနှုတ်ထွက်ကြောင်း2018ခုနှစ်မလ23ရက်ရက်စွဲဖြင့်လက်မှတ်ရေးထိုးတင်ပြလာပါတယ်
။ဦးတီခွန်မြတ်ကဦးဝင်းမြင့်ရဲ့နှုတ်ထွက်စာကိုဖတ်ကြားပြခဲ့သလိုလစ်လက်သွားတဲ့လွှတ်တော်ဥက္ကဋ္ဌနေရာကိုလှုပ်ထုံးလုံနည်းနဲ့အညီရွေးချယ်သွားမယ်လို့ပြောကြားပြီးလွှတ်တော်အစည်းအဝေးကိုရန်နာခဲ့ပါတယ်။နိုင်ငံတော်သမ္မတနှုတ်ထွက်ကြောင်းကြေညာပြီးချိန်မှာပဲပြည်သူ့လွှတ်တော်ဥက္ကဋ္ဌနှုတ်ထွက်လိုက်တဲ့အတွက်နိုင်ငံရေးလှိလာသူတွေကနောက်ဆက်ခံမဲ့သမ္မတဟာဦးဝင်းမြင့်ဖြစ်နိုင်ကြောင်းသုံးသပ်နေကြပါတယ်။
ဒီလိုမျိုးဒီပရောဂျက်ရဲ့အထူးတန်းကောင်းဆောင်တွေနဲ့90ခုစလုံးနဲ့မကြီးတာဆိုပြီးဝင်နေရှိမှာပေါ့နော်။ဆိုတော့ဝင်းချင်းစမင်းမောင်ဝင်းနေတော့ဒီမှုဖွဲ့တယ်မှာပေါ့နော်။တော့ဒီကစားသူ့ညာဝင်းဆောင်ဝန်တာရှိမှာပေါ့လေ။တရေမှုဖွဲ့တယ်ကြည့်လိုက်လို့ရှိရင်ဒီစနစ်ထဲမှာအတွေ့အကြုံရှိခဲ့တဲ့လူတွေတဲကပြောက်ကြည့်လို့ဆိုရင်တော့ဆောင်ဝင်းကအစ်တတော်ဆုံးဖြစ်တာပေါ့နော်။ဆောင်ဝင်းကိုလည်းငါချင်းနဲ့ဆိုချင်းနိုင်ကြီးကအများဆုံးပါပဲ
ဒါကတော့နိုင်ငံရေးလှိလာသူတင်ဘောမဂဇင်းအက်ဒီတာဟောင်းဦးတမောင်တန်းကသုံးသပ်တာပါအခြားနိုင်ငံရေးလှိလာသုံးသပ်သူတဦးဖြစ်တဲ့ဒေါက်တာရံမျိုးသိန်းကလည်းသူ့အမြင်ကိုအခုလိုပြောပါတယ
်ဟိုဦးဝင်းနဲ့ဟာလက်ရှိတော့မြန်မာဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့အတွင်းလို့ဖွဲ့ဝင်သူလည်းဖြစ်တယ်ပေါ့လေနောက်ပြီးတော့လက်ရှိဒီလွတ်တော်ဥက္ကဋ္ဌတူလည်းဖြစ်တဲ့အခါကျတော့သူလွတ်တော်ဥက္ကဋ္ဌတာဝန်ကနေနှုတ်ထွက်တယ်ဆိုကြတဲ့ကူကဒါဟာတော်သမားရွေးကောက်ခံမှုအတွက် UTP နှုတ်ထွက်တာလို့ယူဆလို့ရပါတယ်
။ဦးဝင်းမြင့်အနေနဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌအဖြစ်ဆောင်ရွက်စဉ်မှာတခါတရံတင်းတင်းမာမာပြက်ပြက်သားသားဆောင်ရွက်တတ်တာကြောင့်သမားဖြစ်လာရင်အရက်ပဲစစ်ပဲစစ်ဆန်ရေးအပေါ်မှာတစုံတရာတက်ရောက်နိုင်မလားဆိုတဲ့ဝေဖန်တာတွေလည်းရှိနေပါတယ်။ဒီအပေါ်မှာတော့ဦးတမောင်တန်းကအခုလိုတုံ့တက်ပါတယ်
။ ကျွန်တော်လည်းဆက်ဆံရေးကအဓိကလုပ်နေတာကတော့တော်ဆန်းစုကြည်ပဲဖြစ်တယ်လို့ထင်တယ်။ဦးမြတော့သမ္မတဖြစ်လာမယ်ဆိုရင်အုပ်ချုပ်ရေးကိစ္စတွေပါပဲအဓိကဖြစ်လို့ပဲလို့ထင်တယ်။ဆိုတော့ကျွန်ဦးရေဒါတရနေနေနဲ့ပြောရဆိုတာလုပ်တတ်တယ်အလုပ်လုပ်တတ်နေမှာတော်တော်ဆန်းကြတယ်လို့သိကြတယ်ပေါ့နော်။ဒါဒီထဲမှာရှူလာပြီးတော့ပြည်ပြောင်းလဲလို့မယ်ဆိုလို့ရှိရင်
ကျွန်တော်အနေနဲ့လုပ်မယ်ဆိုလို့ရှိရင်ဒါကနာဆိုလို့ဗီဒီယိုလေးမှာဝေဖန်နေကြတဲ့အကြောင်းလေးတစ်ခုရပ်ဖြစ်လာဆိုတဲ့မှတ်စာချက်တွေကိုလည်းကျွန်ဦးမြတ်ဦးဆောင်သွားနိုင်တဲ့လူမျိုးဖြစ်တယ်လို့ကျွန်တော်အဲ့လိုထင်တယ်။ဒေါက်တာရံမျိုးသိန်းကလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ရပ်ဖြစ်စစ်ဖြစ်ဆက်ဆံရေးအပေါ်လေးထားဆောင်ရွက်နေတာကြောင့်ကြီးကြီးမားမားစ ပါတယ်။နောက်အဂရိလိုက်ဆောင်တိုက်ချက်ရေးပါတယ်။အဲ့ဒီအပိုင်းကဏ္ဍတွေကိုဟိုဖြစ်ပြီးရောက်နေပေါ့လေ။တိတိကျကျတင်းတင်းကျကျဆောင်ရွက်လာနိုင်မယ်ဆိုရင်တော့ဒါပို့ပြီးတော့ကောင်းတဲ့အလားအလာတွေမြင်တွေ့ရနိုင်တယ်လို့မြင်ပါတယ်။ကျမရအဖြစ်ရွေးခန့်ရဖို့ရှိရလို့သတင်းထွက်ပေါ်နေသူဦးဝင်းမြင့်ဟာ1996ခုနှစ်ဂျာပြရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံခ ောင်လို့အများကယူဆထားပေမဲ့ဘာကြောင့်ဆိုတာကိုတရားဝင်ထုတ်ပြန်တာမရှိသေးပါဘူးလက်လက်နေတဲ့သမရနေရာမှာဖွဲ့စည်းပုံအရဒုတိယသမရဖြစ်တဲ့ဦးမြင့်ဆွေကယာယီတာဝန်ယူရမှာဖြစ်ပြီးသူဟာနိုင်ငံခြားခီးစဉ်ကနေဒီကနေ့ညနေပိုင်းမှာပြန်လည်ရောက်ရှိပွဲရှိပါတယ
်ကမွန်စော်တင်ဆက်ပေးထားတာဖြစ်ပါတယ်သမရဦးတင်ကျော်ရာထူးကနေနှုတ်ထွက်လိုက်တဲ့ဒီနေ့မှာပဲလွှတ်တော်မှလည်းပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကတာဝန်ကနေနှုတ်ထွက်လိုက်တာလည်းဖြစ်ပါတယ်။ဒါကြောင့်လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ဟာလက်လက်နေတဲ့သမရတာဝန်ယူလာနိုင်တယ်လို့တွက်ဆမှုတွေရှိနေပါတယ်။တချိန်တည်းမှာပဲလွှတ်တော်အတွင်းမှာလည်းဦးဝင်းမြင့်နေရာမှာဘသူကိုအစားထိုးမလဲဆိုတဲ့တွက်ဆမှုတွေရှိနေတာပါ။ကြက်ခိုင်တဲ့ဖွံ့ဖြိုးရေးပါတီကကြောင်းကုန်းမဲဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းထွန်းကတော့အခုအစားထိုးရွေးချယ်ရမယ့်ပြည်သူ့လွှတ်တော်ဥက္ကဋ္ဌနေရာဟာနောက်နှစ်နှစ်တတန်းမှာပြည်အောင်စုလွှတ်တော်နာယကတာဝန်ကိုပါယူရမှာကြောင့်တာဝန်ကြီးတဲ့ယာတူလည်းဖြစ်တယ်လို့ပြောပါတယ်
။ဖိုးဘက်ကတော့တမန်ကြီးနှုတ်ထွက်တယ်ဒီဘက်ကဦးဝင်းမြင့်နှုတ်ထွက်တယ်ဟာဒါဒက်တိတ်ပဲပြေးမလို့ဒါပဲဖြစ်ပါဘာဖြစ်လို့ဆိုတော့ဒါပေမဲ့ငါအဆက်လောက်ကနှုတ်ထွက်တယ်ဆိုတော့စဉ်းစားကြည့်လေကျမ်းမကြီးကြောင့်ပေါ်ဘူးဆိုတဲ့လိုဒါဒီချင်းဒီတမန်ဖြစ်မှုဒါတော့ယုံကြည်ပြီးသားပဲ။ဆိုတော့တမန်ပိုင်းကတော့ပြောရင်တော့ဦးထင်ကျော်နဲ့ပတ်သက်ပြီးကျမ်းမာရေးရတော့ကောအသက်အရွယ်ရတော့ကောအတွေ့အကြုံရတော့ကောဦးမြင့်ကထင်ကျော်နဲ့ကောင်းကောင်းလုပ်နိုင်မယ်လို့ဒါကျွန်တော်ယူဆပြီးသားပဲ။အဲ့တော့ဒီဘက်ကတော့သွတ်တော်ရဲ့ထင်ကျော်မှုအပိုင်းကတော့နည်းနည်းလေးအားနည်းသွားနိုင်မယ်တဲ့ပုံရှိတယ်။နော်ဟိုအတွေ့အကြုံရပြန်တော့ဦးမြင့်ကလောလောဆယ်နှစ်နှစ်တောင်ယူပြီးနောက်တစ်ခုကပြန်ပြီးနောက်တစ်ချက်ပြန်စဉ်းစားလာမုန်း30ကြရဲ့။နာခအနေနဲ့လုပ်ဖို့ဆိုနာခပုံတောင်ကြီးသွားပြီ။ဘာလို့လဲအစိုးရရဲ့တက်တန်းရဲ့ဟိုဘက်တက်ဝက်ဆိုတဲ့အခါကျတော့နိုင်ငံတော်ရဲ့ဆိုတော့ကိုဆန်းဆောင်မှုတွေလည်းတည်သူတွေကိုပြုတ်ပြရမယ့်အပိုင်းဖြစ်နေတယ်။နောက်ဆုံးဖြတ်ချက်တွေကလည်းမှန်ရမယ်။နိုင်ငံတည်တကယ်တော့ level ကမြင့်တဲ့အတွက်ကြောင့်အဲ့ဒီမှာလည်းတစ်ချက်ကျွန်တော်စဉ်းစားရတာပေါ့နော်။ဒါပေမဲ့တကယ် bright ဖြစ်မဲ့လူကိုကျွန်တော်ဒီနေ့စီကြည့်တာပေါ့နော်။ကိုခံကိုစီကြည့်တာအမျိုးသမီးတွေမှာဆိုရင်တော့အဲ့ဒီနေရောက်ရှိတယ်။ဒေါက်တာမေဝင်းမြတ်ကပုံပြီးတော့ power ပုံပြီးတော့ဘာဝဩဇာတက်ရောက်မှုရှိနိုင်တယ်။တော့အမျိုးသားတွေမှာဆိုလို့ရှိရင်တော့တကယ်တမ်းသူတို့ပြီးမယ်ဆိုရင်တော့ဥပဒေကြောင့်ကုန်ပြီးဥပဒေဒီဥထွက်ရင်ဒီတကယ်experience ရဆိုတော့ insight ပဲထဲမှာနေလိမ့်မယ်ပြင်ပမှာမလှူရှားနေတဲ့အတွက်ကြောင့်လူသည်ဥပဒေပညာရပဲသွားတယ်အဲတကယ်လို့များတင်ခဲ့ရင်ဒေါက်တာလှမ်းမိုးလိုဟာမျိုးလူငယ်လူထက်တဲ့ဟာမျိုးပဲအဲသူတို့ train လုပ်ပြီးတော့ပဲတည်မလားဆိုတော့အဲ့ဒါလေးတို့ကျွန်တော်တို့စဉ်းစားခရီးနေမှာလीကျွန်တော်အဲ့ဒါလောက်ပဲမြင်တယ
်ပြည်သူ့တော်ဥပဒေချမ်းကော်မတီဝင်တဦးဖြစ်တဲ့ဦးကျော်စိုးလင်းကတော့ NLD ပါတီအများစုလွှမ်းမိုးထားတဲ့လွတ်တော်အတွက်မှာလွတ်တော်ဥက္ကဋ္ဌအနေနဲ့သူတာဝန်ကိုကြည်ကြည်ပြွန်တာထမ်းဆောင်နိုင်မယ်ဆိုရင်ဥပဒေပြုမနိုင်ဘက်မှာစွန့်စရာမရှိဘူးလို့မြင်ပါတယ
်ကျွန်တော်လွတ်တော်ဥက္ကဋ္ဌကြီးတရားဥပဒေရဆိုလို့ရှိရင်ကျွန်တော်တို့ဒီ90ကျွန်တော်ဒီ2010ကနေပြီးတော့ကျွန်တော်ဒီ2015မှာဒီကျွန်တော်တို့ကရွေးချယ်ခံရတဲ့လွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့လွတ်တော်အတွေ့အကြုံများလည်းရှင်းပြပြီးသားတူလည်းဖြစ်ပါတယ်ဒီလွတ်တော်ရဲ့သဘောတဘာဝလည်းသူကနိုင်နေပြီးသားလည်းဖြစ်ပါတယ်သူ့အနေနဲ့ကလည်းလွတ်တော်တစ်လျှောက်လုံးမှာနိုင်နိုင်နေနေကျွန်တော်တို့ထင်းထင်းသွားနိုင်ခဲ့ပါတယ်ဒါလွတ်တော်ဥက္ကဋ္ဌကြီးဖက်သွားတော့များလည်းပဲဒါမိမိတာဝန်မိမိရဲ့ဒီကြိုက်ရာတာဝန်ကိုကျေပွန်သွားထမ်းတော့ဆန်းထားတော့နိုင်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီဥပဒေပြည်မှန်နိုင်ငံကျွန်တော်တို့တိတ်ပြီးတော့တိတ်ဆောင်သွားတဲ့အကြောင်းတော့မရှိဘူး
ဝင်းမြင့်နေတဲ့ဒီပြည်သူလွတ်တော်ဥက္ကဋ္ဌနေရာကနေနှုတ်ထွက်တာပါကြောင့်လဲဆိုတာကိုလည်းအကြောင်းကြားချက်ထုတ်ပြန်တာမရှိပါဘူးလက်လက်သွားတဲ့ပြည်သူလွတ်တော်နေရာကိုတော့မနေ့ပြန်ကြားတာပေးနေမှာရွေးချယ်မှာဖြစ်ပါတယ်အခုလိုသမရနဲ့လွတ်တော်ဥက္ကဋ္ဌအကြောင်းလေးတွေနဲ့ပတ်သက်လို့အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အများပြည်သူကိုတည်ယဝင်ထုတ်ပြန်ရှင်းလင်းတာမျိုးပါ ပြောလာတဲ့ရုံဟင်းကြတဲ့ကြီးပိုင်းတချို့ဘင်္ဂလားဒေ့ရှ်ဘက်ကိုဒီရဲ့ပိုင်းတွင်းမှာပဲထွက်ပြေးလာခဲ့ကြပါတယ်။ဖာကြောင့်ဖန်ခံရမယ်မသိဘဲနဲ့ထောင်ထဲမှာချင်းကြကြီးထင်းထင်းခံရပြီးတဲ့နောက်တချို့လွတ်မြောက်လာပြီမဲ့လေထောင်ထဲမှာဂျန်နေသေးတွေများပြရှိနေတယ်လို့လည်းပြောဆိုနေပါတယ်။ဖိုက်တာစတင်းကိုထိခံပြီးတော့မတ်တင်ကြီးတက်ကပြောပြပေးပါမယ်ရှင်။
နှစ်နှစ်ချီပြီးထောင်ထဲမှာဖန်ခံခဲ့ရတဲ့လို့ပြောလာသူကတော့အသက်96နှစ်အရွယ်အိုလီအာမက်ပါသူနဲ့တူဖန်ခံရသူတချို့ဆိုရင်ခြေကျိုးလက်ကျိုးနဲ့ဒဏ်ရာတွေရခဲ့တာလို့လည်းပြောပါတယ်2016ခုနှစ်နိုဝင်ဘာမှာသူတို့ကိုစစ်တပ်ကဖန်ခဲ့တာလို့သူကအခုလို့ပြောပါတယ်2016ခုနှစ်နိုဝင်ဘာ17ရက်နေ့မှာရွာတိုင်းကိုစစ်သားတွေဝင်လာပြီးပြစ်ခတ်ပါတယ် ၂019ခုနှစ်နိုဝင်ဘာ17ရက်နေ့မှာရွာတိုင်းကိုစစ်သားတွေဝင်လာပြီးပြစ်ခတ်ပါတယ်နောက်ကျွန်တော်တို့အားလုံးကိုစုခံပြီးနေကြီးပေါ်မှာလှဲနေထိုင်ပါတယ်မလှုပ်ဖို့လည်းပြောပါတယ်ပြည်သူစစ်တွေကကျွန်တော်တို့မျက်လုံးတွေကိုတိတ်တွင်နဲ့ပိတ်လိုက်တာကြောင့်ဘာမှမမြင်တော့ပါဘူးတားနှစ်ယောက်ညီနှစ်ယောက်နဲ့တူတယောက်လည်းတခြားရွာကလူတွေပါဝင်အားလုံး60လောက်ဖမ်းခံရပါတယ်တညာလုံးကျွန်တော်တို့ကိုနှိပ်စ Lulu Lavi me, Ninayane Tarikaro, Taunema Jangere, Lule Subare, Mano Dita Gandu Pite, Rashi Amekaro, Taunema, the Nijoja, Nigare, Lupio Javare, at the Chiturine, Nimakan to Rigu, Dilarema, Pianlo, Benira, Lutuga, Yoraba, to Ninegaro, Ingale Mishiro Ramu, Bingla Rich Begu, Trepi, Layaraka, Lulu, the Chalan, Mishido, Wulu, Okulu, Biosu, Tavare.
In Hotor Tagu, Bani with the Bada, the Arabes of Bandi, the Sahara Lagai, there's a ring and a knee. Ring and a mother there, I just would be.
The Tonsa Chow, Nuvala, second year image of Pankawa, the take up your Mina will a pay tower. Aino Maro, Janago, Nejazo, Nungisaka, Jungu Dong, called Wabio, the Yalo Aima Tower. Kemele Matui, Yilem Tabin, and Nijiboma, Tekan Tarawa. Tonema, second a lala, Nigiaware. At the child, second
Yamanangan Nangan map, Chenide, Ruhinta Rigaro, Binglarish Begato Kade, Sakanigu, Sabiro, Tokwa, Lani Ze, Chipare, Mount Nodi Dadwin, Ruhinta Rie, Jira, Dimaro, Suya Baga Shinlimbi, Salu Ye Lungandri, Lungide, Lu, a Queen Yellow Shamu, a Puerica, Juruga, Yatade, Tabu Nigu, Guga, Biosu, Chabare, Dilo Samuha Suny, Ruhinta Rie, Santa Mabave, Thruye, Boozin, Bounce, and Yiboma, Ruhinja Mahoturigu Nia Chata Yine, Lojo Yipu Biro Dinja Naibu, Asuyaka Lonida Lule, Nangaraka Akwe Yelo Shamu Apoji, Amnesty International Ga Susue Tabareshe.
Mandangita Dinsa Pita Chabare, Kushamaro, Korea Junzue Nuclear Yigu Dinsa Pita Mare, Korea Junzue Nuclear Kinsing is Sunibu to American Taman and Yau Korea Council Kinjo Ono Dwiso Metao, Taradona Tonga Yodia Dina Labida Namaro, Ninja La Labo, Tong Korea Bidurija, a gown in your legend to Chief Twalavari. Tadaman Yi Dima Murija, take the Dwiso Me, a season bo, Luritaka Muri Dula Nia Gule, Majakinoa. ကျိုးလို့ထားတဲ့စစ်တမ်းတွေကတွေ့ရပါတယ်။ဖီယိုတင်တဲ့ဘရိုင်းပက်တန်ဆိုမျိုးကလည်းသတင်းပေးပို့ထားတာကိုဆက်ပြီးတော့တင်ဆက်ပေးကြပါမယ်။နောက်ကိုရီးယားရဲ့နျူကလ িয়ার အရေးဆွေးနွေးမဲ့အစီအစဉ်ပေါ်အကောင်းမြင်သူတွေထဲမှာဆိုမျိုးတို့ကဂျန်ဆုံအဲလက်တူပါဝင်ဖြစ်ပါတယ်။ဟိုဂျန်ဂျန်ကဒါရှိတာစစ်ပွဲကဘယ်သူမှမလိုလားပါဘူး။မြောက်ကိုရီးယားရောပေါ့။ဒီကနေတဆင့်ရင်းရရဲ့ကိ ရန်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမူဂျေအင်တို့ဧပြီလမှာတွေ့ဆုံပြီးတော့မေလမကုန်ခင်အမေရိကန်သမ္မတထရမ့်နဲ့တွေ့မဲ့ထိပ်သီးဆွေးနွေးပွဲတွေကိုတောင်ကိုရီးယားနိုင်ငံသား80ရာခိုင်နှုန်းကျော်ကထောက်ခံကြတဲ့အကြောင်းလက်တလောကောက်ယူထားတဲ့တောင်ကိုရီးယားလူထုသဘောထားစစ်တမ်းတစ်ခုကလည်းဖော်ပြထားပါတယ်။မြောက်ကိုရီးယားကတော့တောင်ကိုရီးယားနိုင်ငံမှာဒီနှစ်ကျင်းပတဲ့ပျုံချန်းဆောင်ရာသီအိုလံပစ်အားကစားပွဲမှာပါဝင်ခဲ့တယ်လို့အမေရိကန်အထည်ရောက်နိုင်တယ်ဆိုတော့တိုက်ချင်းပစ်မစ်ဆိုင်းဒုံးဆက်တပ်မှုတွေကိုဆိုင်းငံ့ပြီးတော့ဆွေးနွေးဖို့လမ်းဖွင့်ခဲ့တာပါ။ဒါမှမဟုတ်တောင်ကိုရီးယားလူထုစစ်တမ်းမှာပါဝင်ခဲ့တဲ့60ရာခိုင်နှုန်းကျော်ကတော့နျူကလ িয়ার လက်နက်ကင်းစည်ရေးသဘောတူညီချက်အပေါ်မြောက်ကိုရီးယားကအမှန်တကယ်လိုက်နာပါမလားဆိုတဲ့အပေါ်သံသယရှိနေကြပါတယ်။ဆိုမျိုးကန်ဟန်ပီလ်ဝူကအလားတူတမ်းရအမည်ရှိသူတူပ
ါမြောက်ကိုရီးယားကလိန်နာအရန်ကောင်းတော့နျူကလ িয়ার လက်နက်ဆွန့်လွတ်ရေးမြောက်ကိုရီးယားပြောတာကိုညာနှုံးပြေယုံကြည်လို့မရဘူးလို့ထင်ပါတယ
်နျူကလ িয়ার သဘောတူညီချက်မရသေးခင်အမေရိကန်ကပိတ်ဆို့တိုက်ခတ်မှုတွေဆက်လက်ချမှတ်ထားမှာဖြစ်ပေမဲ့မြောက်ကိုရီးယားခေါင်းဆောင်နဲ့ကြိုတင်ကန့်သတ်ချက်တွေမထားဘဲနဲ့တွေ့ဆုံမဲ့အကြောင်းအမေရိကန်သမ္မတကပြောလိုက်ပြီးတဲ့နောက်မှာတော့တောင်ကိုရီးယားလူထုကြားသမ္မတထရမ့်ကိုထောက်ခံမှုကပထမဆုံးအကြိမ်ဖြစ်တရုတ်သမ္မတရှီဂျင်ပင်ထက်တောင်ကျော်လွန်ခဲ့တာကိုလည်းတွေ့ရပါတယ်နောက်စစ်တမ်းတစ်ခုမှာတော့နျူကလ িয়ার အရေးတပ်မတ်နီးနဲ့ဥဆောင်လုပ်ကင်ခဲ့မှုအတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်ကိုထောက်ခံခဲ့သူ80ရာခိုင်နှုန်းကျော်လဲတိုးလာတာကိုတွေ့ရပါတယ်ဆိုမျိုးကစောင်ကြရောင်းကလည်းသူ့သဘောထားကိုခုလိုပြပြပါတယ်
။အတော်ခရရတာဝင်းချင်းဘူ
းလို့ဒါရလည်းထွက်လာမယ်မသိပေမဲ့ကြိုးစားအထောက်မှုအတွက်အားရပါတယ်
။မြောက်ကိုရီးယားဘက်ကတိတိကျကျမပြောသေးပေမဲ့လည်းထိပ်ပြီးဆွေးနွေးပွဲတွေအတွက်ပြင်ဆင်နေကြပြီဖြစ်ပါတယ်။ဆွေးနွေးမှုတွေဖြစ်လာတဲ့အခါမှာအမေရိကန်ကဥဆောင်ချမှတ်ထားတဲ့တင်းကျပ်တဲ့တံခါးပိတ်ဆို့မှုတွေဖယ်ရှားနိုင်ရေးမှာမြောက်ကိုရီးယားဘက်ကသူ့ရဲ့နျူကလ িয়ার စီစဉ်ကိုဘယ်အတိုင်းသာတိချော့ချသွားမလဲဆိုတဲ့ပေါ်မှာအဓိကမှုကြီးမှလည်းဖြစ်ပါတယ်ရှင်။VOA ကနေဗုဒ္ဓနေ့ညနေခင်းစီစဉ်လေးကိုဆက်ပြီးတော့တရားထုံးလင်းပေးနေပါတယ်။သောတာရှင်တွေအနေနဲ့ VOA ကိုစာရေးသားပေးပို့ခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။သောတာရှင်များရှင်မကြခင်မှာတင်ဆက်ပေးမယ့် VOA American သံညဘက်9နာရီနေ့10နာရီထိမြန်မာဘာသာစီစဉ်တွေမှာတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍဥချိုစင်တာရဲ့မြန်မာရေးတုံ့တက်ချက်ဖြင့်အပတ်စဉ်အားကစားကဏ္ဍစာရေးတွေကိုလည်းနှာစင်ကြမှာဖြစ်ပါတယ်ရှင်။ခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြေကျုပ်ကိုကိုအောင်လေးဦးကကြီးညာပေးပါမယ်
မြန်မာသမ္မတဦးတင်ကျော်ရာထူးကအနားယူကြောင်းဒီကနေ့ပဲကြေညာလိုက်ပါတယ်တော်ဝင်ကအနားယူမယ်ကြောင်းသမ္မတရုပ်ကြေညာချက်ကဖော်ပြထားပေမဲ့မကြတဲ့လူတွေကမှကျမကြီးကြောင့်ပြပမှာစိတ်ကူးတမှုခံယူခဲ့ရတဲ့သမ္မတဦးတင်ကျော်အနားယူသွားတဲ့အကြောင်းရင်းကိုတော့တိတိကျကျပြောမထားပါဘူးသမ္မတဦးတင်ကျော်တော်ဝင်ကအနားယူကြောင်းကြေညာခဲ့တဲ့ဒီနေ့ထဲမှာပဲပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်လည်းလွတ်ထွက်ကြောင်းကြေညာသွားခဲ့တာပါအမေရိကန်ပြည်သူတက်ဆက်ပြည်နယ်မှာဇက်တက်ဆိုလိုကြုံခဲ့ရတဲ့ဘုံးပေါက်ကွဲမှုတွေအတွက်တန်တရားရှိသူကိုအာဏာပိုင်တွေဖမ်းဆီးဖို့ချဉ်းကပ်သွားခြင်းမှာပဲကားထဲမှာဖောက်ခွဲပြီးတိစုံသွားတဲ့အကြောင်းဟော့စတင်ရဲတပ်ဖွဲ့ကပြောပါရယ်အသက်24နှစ်အရွယ်လူပြူမျိုးသားတစ်ယောက်ကိုအာဏာပိုင်တွေခြေအခံထောက်လှမ်းမိခဲ့ပြီးတဲ့နောက်တန်တရားရှိသူမောင်းလာတဲ့ကားကိုဟော့စတင်မျိုးဟိုတယ်ကုန်းနေတွေ့ရှိခဲ့ရမှာအသေခံဖောက်ခွဲလိုက်တာလို့လည်းရဲတပ်ဖွဲ့ကပြောဆိုထားပါရယ်အာဖဂန်နစ္စတန်နဲ့ကာဘူးမြို့တော်မှာဒီကနေ့ဖြစ်ခဲ့တဲ့အထူးခံဘုံးကွဲတိုက်ခတ်မှုကြောင့်လူပေါင်း26ဦးအထက်မှနေသေဆုံးပြီးအများပြတ်တံရရသွားပါတယ်။ပါရှားနစ်တစ်ခုပေါ်တော့နဲ့ဆက်နွယ်ပြီးရှီယာမွတ်စလင်အများပြားမြို့တော်မှာစုဝေးနေချိန်ပောက်ကွဲမှုဖြစ်ခဲ့တာလို့လည်းကိုရိုင်းတွေ့သူတွေနဲ့တာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူတွေထဲမှာအများစုကအရသားတွေဖြစ်ပြီးအရေးအတွက်ပိုတိုးလာနိုင်တယ်လို့လည်းခန့်မှန်းနေကြတာပါ။နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ဘက်ဒပ်ချီချီရွာကနေပြေးခဲ့လာတဲ့ဘိုကိုဟရမ်စစ်သွေးကြွတွေဖမ်းဆီးသွားတဲ့ကျောင်းသူ130နဲ့91ယောက်ကိုပြန်လွတ်ပေးခဲ့ကြောင်းပြန်ချိုင်းဝန်ကြီးကပြောလိုက်ပါတယ်။ကျောင်းသူတွေနဲ့လူငယ်တယောက်ကိုလမ်းတစ်လျှောက်နေရာတော်များမှာပြန်လွတ်ပေးလိုက်တာဖြစ်တဲ့အကြောင်းပြန်ချိုင်းဝန်ကြီးလိုင်မိုဟာမက်ကဒီကနေ့မှပဲဒိန်းနောက်တွေကိုပြောဆိုသွားခဲ့တာဖြစ်ပါတယ်
။တတင်းကြီးချက်ကိုကိုအောင်လင်းဦးကတင်ပြပေးခဲ့တာပါ။ဒီနေ့တဲ့အစီအစဉ်ထုတ်လွှင့်မှုကတော့မတ်သိန်ကြီးထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vasco Volare ဖြစ်ပါတယ်။စမိုင်းအီတန်စင်ပါရှင်။VOA American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီ10နာရီထိလိုင်းဒိုမီတာ24.25နဲ့52.2ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။ဒါပြင်ရုပ်မြင်သံကြားစီစဉ်တွေကိုလည်းည9:00နာရီမှာ87.7ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။သောတာရှင်ပေါင်းကိုထူးပေကျေးဇူးတင်ပါတယ်။ကျန်းမာရှင်လန်းကြပါစီရှင
This program has come to you from the Voice of America, Washington. From Washington.